မြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်ရောဂါကူးစက်မှုနှုန်းတရက်ထဲထောင်ထဲချီစတင်တင်မြင့်တက်နေကြမှာပဲ။ဇမရေးဝန်ကြီးဒေါက်တာမြင့်ထရေးကကူးစက်မှုနှုန်းပြင်းပြင်းကျဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုတယ်လို့သတိပေးလိုက်ပါတယ
်။အခု strategy ကတော့အခုလောလောဆယ်ဒီ containment နဲ့ပဲသွားနေတာကိုကျွန်တော်တို့ကအမှန်ဒါကိုလုပ်ပြီးတော့နောက်နည်းနည်းကျလာတဲ့ခါမှာဆွေးကြီးတမျိုးသွားမယ်။ဒီချိန်မှာပြည်သူရဲ့အခန်းကဏ္ဍကြီးနံပါတ်၁ပြည်သူပါလို့ရှိရင်တည်တည်ဆားဆားအများဆုံးများလုံးဝမကြေနှစ်ပတ်လောက်ပြီးတော့ကျောက်ပြည်သူမပါသေးတော့ဒါဆဲပြီးနေနေရှိနေနေကြောက်ဖြီးပြီးပဲကြာအကြာချင်းမြန်မြန်ကြစီရင်တော့ပြည်သူပါပ
ါဝန်ကြီးဒေါက်တာမြင့်ထွေးကဗီဒီယိုပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံမှာစက်တင်ဘာလ30ရက်နေ့ကအောက်တိုဘာလ10ရက်နေ့ည7နာရီအထိ24နိုင်ရက်အတွင်းတက္ကသိုလ်က9352ခုကိုစစ်ဆေးခဲ့တာမှာယောဂကုကုဆက်သူပေါင်း1010ကိုထပ်မံတွေ့ရှိခဲ့တာပါဒါကြောင့်ယောဂကုဆက်သူစစ်ဆေးပေါင်း14383ခုရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းကစပြီးနေ့စဉ်စစ်ဆေးသူရေအတွက်ပိုတိုးလာတဲ့အတွက်အခုလို14နိုင်ရက်အတွင်းယောဂကုကုဆက်သူ1000ကျော်အထိတွေ့လာတာလည်းဖြစ်ပါတယ်ဒေသုံသူကလည်းနောက်ထပ်11ယောက်တွေ့လာတာကြောင့်ဒေသုံသူရေအတွက်က321ယောက်ရှိသွားခဲ့ပြီလို့လည်းကျွမ်းမာရေးဝန်ကြီးဌာနကပြောပါတယ်